လက်တင်အမေရိကနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းနေတဲ့အထောက်အထားမဲ့လူတွေကိုအမေရိကန်အစိုးရအနေနဲ့မဟန်တားနိုင်မှုဆိုရင်တစ်နှစ်ကိုဒေါ်လာ 1.6 ဘီလီယံဘိုးကုန်သွယ်မှုရှိနေတဲ့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့ကြာသပတေးနေ့မှာထိမ့်ချောက်ပြောဆိုလိုက်ပါတယ်။ကျေးဇူးတော်နေ့အားလည်းရဲ့အတွက်ဖလော်ရီဒါပြည်နယ်ကသူပိုင်အပန်းပြေအင်ယာမာအယ်လာဂိုကနေသမ္မတထရမ့်ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါတခါအဲ့ဒီလိုတရားမဝင်ဝင်ရောက်လာနိုင်ခြင်းရှိတဲ့သူတွေကိုဟန်တားရေးမက္ကဆီကိုနယ်စပ်ကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုလည်းလိုအပ်ရင်လက်နက်သုံးခွင့်ပြုထားတယ်ဆိုတော့ကာဝေးဝင်ကြီးဂျင်မက်တစ်ရဲ့ဗုဒ္ဓဘုနေ့ကပြောဆိုချက်ကိုလည်းသမ္မတထရမ့်ကအတည်ပြုပြောဆိုသွားတာပါသမ္မတထရမ့်ဟာသူရာထူးစတင်ယူကတဲ့ကရှေ့တန်းကတပ်ဖွဲ့တွေစီတွားရောက်လက်ပတ်ခြင်းမရှိဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်လာချိန်မှာပဲအာရှပစိဖိတ်ဒေသမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့တွေကိုတယ်လီဖုန်းဆက်ပြောဆိုတာကိုရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်အဲ့ဒီလိုတယ်လီဖုန်းဆက်ပြီးတဲ့နောက်မှာပဲအမေရိကန်မက္ကဆီကိုနယ်စပ်နဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့မှတ်ချက်စကားထွက်ပေါ်လာတာပါအမေရိကန်ပြည်တွင်းတရားဥပဒေစိုးမိုးရေးလုပ်ရတဲ့အတွက်စီရေးအသုံးပြုခွင့်ကိုကန့်သက်သိမ့်ပင်ထားတဲ့နှစ်ပေါင်း130ရှိပြီဖြစ်တဲ့ဥပဒေကိုချိုးဖောက်နိုင်ခြင်းရှိတယ်ဆိုပြီးအငင်းပွားမှုတွေထွက်ပေါ်နေချိန်မှာပဲမက္ကဆီကိုနယ်စပ်ကိုရောက်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်9800လူကတော့တန်ဆူးကျိုးအကာရန်တွေချထားတဲ့ဘေးမှာယာယီတဲတွေထိုးပြီးကျေးဇူးတော်နေ့အခမ်းအနားကိုဆင်နွှဲခဲ့ကြပါတယ်ရှင်